စကိုင်းတိုင်းဒေသကြီးရင်းမပင်နဲ့ကဏီမြို့တွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်နေပြီးတော့မြမစစ်တပ်ကချင်းတွင်းမြစ်ကြောင်းကိုအသုံးပြုပြီးအထက်ပိုင်းအထိလူနဲ့လက်နက်ရိက္ခာတွေကိုပို့ဆောင်နေပါတယ်။စစ်ရေးရင်တွေဖြတ်တန်းသွားလာတဲ့နေရာတွေမှာမြေပြေးရွာတွေကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်လို့အရက်သားတချို့ထိခိုက်ထဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကုသညုံပြောပြပါမယ်ရှင်။
စစ်ကောင်စီရင်ယူနေမှာကြာခဏဆိုဖြတ်တန်းသွားလာနေတယ်လို့လက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်မြေကမ်းပေးကကြေးရွာတွေဟာအမျက်လူလူထွက်ပြေးတင်းရှောင်နေရပြီးတော့ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်နေပါတယ်။စကိုင်းတိုင်းရင်းမပင်မြို့နယ်ကပိုင်ကြေးရွာမှာဩဂတ်စ်လ16ရက်နေ့ကနေပြီးတော့ဩဂတ်စ်လ20ရက်နေ့ထိတက်ဆွဲပြီးတော့စစ်ကောင်စီတပ်တွေပြန်လည်ထွက်ခွာသွားချိန်မှာနေအိမ်တရာကျော်မိရှုခံပြီးတော့ရဲသား5ဦးသေဆုံးတယ်လို့ဒေသခံကာကွယ်တပ်ဖွဲ့တွေကပြောပါတယ်။စစ်ကောင်စီအကြီးအကဲကတော့မြန်မာစစ်တပ်ကကြေးရွာတွေကိုမိရှို့တယ်ဆိုတာမဟုတ်မှမနဲ့အကြောင်းမကြသေးခင်ကကုလသမဂ္ဂအတွင်းမှုကျုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးခုစလေနဲ့တွေ့ဆုံချိန်မှာညင်းဆိုပါတယ်။ဒါပေမဲ့လည်းရွာတွေမိလောင်တဲ့သတင်းတွေကတော့အခါအလျော်စွာထွက်နေစေဖြစ်ပါတယ်။စကိုင်းတိုင်းရင်းမပင်မြို့နယ်ကပိုင်ကြေးရွာကနေပြီးတော့ပြန်လည်ထွက်ခွာတဲ့စစ်ကောင်စီတပ်ဟာဩဂတ်စ်လ27ရက်နေ့မှာတော့ရင်းမပင်မြို့နယ်ကဏီမြို့နယ်အနီးကဝင်းကုန်းကြေးရွာတွေမှာဒေသခံကာကွယ်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဩဂတ်စ်လ22ရက်နေ့မှာတော့ကဏီမြို့နယ်နဲ့ရင်းမပင်မြို့နယ်ကြားကတောထဲမှာတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံကာကွယ်တပ်ဖွဲ့ဝင်တူကအခုလိုပြောပါရယ
်။ကပိုင်ကြီးဝါသားတွေပေါ့နော်ဒေသခံ5ဦးသက်ခံရတယ်။အိမ်တော်သူက2ရက်နဲ့မှ6ဆူမိရှုခံရတယ်။နေရာတော့ကလည်းသီးသို့တိုက်ပွဲတွေတနေ့ကနေပါဖြစ်ခဲ့တယ်။တိုက်ပွဲတွေကနေ့စဉ်ရက်ဆက်ပြင်းထန်နေတာဖြစ်တဲ့အတွက်ကြောင့်မို့လို့ဝင်းကုန်းရဲ့ချောင်းထဲမှာလည်းအလောင်းတွေညာကြီးမြုပ်ထားတယ်လို့ပြောရယ်။ဒီရန်သူစစ်ကောင်ဒီဘက်ကတပ်ဖွဲ့ဝင်တွေလာဒါမှမဟုတ်ဒေသခံတွေလာဆိုတာကျွန်တော်တို့အတည်ပြုလို့မရသေးဘူး။
ဩဂတ်စ်လ17ရက်နေ့ကလည်းရင်းမပင်မြို့နယ်ရင်ပောင်တိုင်ကြေးရွာကိုဒေသခံကာကွယ်တပ်ဖွဲ့တွေရောက်ရှိနေတဲ့သတင်းကြောင့်မလို့စစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်အင်အားဖြည့်တာတွေလုပ်ပြီးနေမြေရှင်းလင်းပါတယ်။ရင်ပောင်တိုင်ကြေးရွာကိုလေကြောင်းကနေပစ်ခတ်တာမလို့ဒေသခံကာကွယ်တပ်ဖွဲ့တွေအပါအဝင်ရဲသားတွေပါ12ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂတ်စ်လ27ရက်နေ့မှာတော့ရင်းမပင်နဲ့ကဏီမြို့နယ်အဆက်ကကြေးရွာတွေအထိကိုနေမြေရှင်းလင်းရေးလုပ်လို့ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေထပ်ဖြစ်ပြီးကဏီနယ်ဘက်ကပါဆက်လက်ပြီးတော့ထိုးစစ်ဆင်နေပါတယ်။စစ်ကောင်စီကအခုလိုမျိုးနေမြေရှင်းလင်းနေတာကြောင့်ကြေးရွာဆေးရွာတက်မင်းကဒေသခံထောင်ချီဟာနေရာကိုစွန့်ခွာပြီးတော့ဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်။စကိုင်းတိုင်းထပ်ပိုင်းကနေပြီးတော့ပြန်ပြီးတော့စုံစမ်းလာတဲ့စစ်ကောင်စီရင်းယူနေဟာဩဂတ်စ်လ17ရက်နေ့ကဖောင်းပြင်းမြို့နယ်ချင်းတွင်းမြစ်ဘေးကကြေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်တဲ့အတွက်မော့စ်ပါရွာကကလေးငယ်တဦးနဲ့ကြေးရွာရွာကဒေသခံတဦးလက်နက်ကြီးကြီးထိမှန်ခဲ့ပါတယ်။ဒီချင်းနေနဲ့ပတ်သက်ပြီးတော့ဖောင်းမြင်ဒေသခံကာကွယ်တပ်ဖွဲ့တောင်းရှိသူတူကအခုလိုပြောပါတယ
်။ဟောမနေ့ကပြစ်ခတ်မှုဖြစ်တယ်ဆိုတာသူတို့ကတစ်ပတ်သက်ပြီးတော့လာပါလေ။ဟောကုလား6ရက်လေးရင်းနဲ့ဆင်တက်သွားတာ။အဲဒီတော့လည်းသူတို့အဆောင်မှလုံးဝလည်းပြစ်သွားတယ်အဲဒီရွာတွေပဲ။ဟောခရယာဥစုကခရယာရွာ၊သာစီရွာ၊ညုံပါရွာ။နောက်အရင်ကအထက်ကူပါလေ။မော့စ်ပါရွာ။အဲဒါတွေကိုသူတို့ပြစ်ခတ်သွားတယ်။ကျွန်တော်တို့ကပြစ်ခတ်မှုတစ်ချက်မှမရှိပါဘူး။အခုမနေ့ကစုံလာတော့လေသူတို့အဲဒီရွာတွေကိုဖျက်ပစ်တယ်။ဆိုတော့ရွာမှာဒီတော့လည်းနေကြည့်ကြောက်ကြွေးမှာအဲ့မှာတရားရရတယ်။ရရရကျင်းဖြစ်တယ်အဲ့လိုဖြစ်တယ်။ဖြစ်တဲ့ကတော့အဲ့ဒီမှာမြို့ကိုဆောင်တော့ဆောင်ပြတ်သွားတယ်။နောက်အင်တီကတော့ဆက်စီးသွားတယ်။နောက်တော့အဲ့ဒီညီနာချင်းပေါ့နော်တယောက်တရားရရတယ်။နောက်အင်တီကတော့လည်းနေကြည့်ကြည့်ကြာတော့ကိုကတော့သူကလည်းနေကြည့်ကြည့်ရမပေါက်ကွဲဘူး။60မှာကြည့်အဲ့ဒီတော့မပေါက်ကွဲတဲ့နေရာနေတယ်
ဖောင်းပြင်းမြို့နယ်မှာဆိုလို့ရှိရင်လေမြေပြင်မှာစစ်ကောင်စီကနေမြေရှင်းလင်းတာတွေလုပ်နေသလိုဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေရှိနေပြီးနှစ်ဖက်အကြဆုံးရှိတဲ့အထိတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီတိုက်ပွဲအခြေအနေအကြဆုံးနေတဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။